အာဖဂန်အစိုးရနဲ့တာလီဘန်တို့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့မူပေါင်းတွေချမှတ်ဖို့အတွက်အာဖဂန်နစ္စတန်တရုတ်ပါကစ္စတန်နဲ့အမေရိကန်ပြည်အောင်စုကကိုယ်စားလှယ်တွေပါဝင်တဲ့လေးနိုင်ငံမျက်နှာစုံညီတွေ့ဆုံပွဲကိုဇန်နဝါရီလ17ရက်ကပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာကျင်းပမယ်လို့သိရပါတယ်။ဒီလေးနိုင်ငံပါဝင်တဲ့ကော်မတီဟာဆောင်ရွက်မှုအသစ်တစ်ခုဖြစ်ပြီးအရေးပါတဲ့ခြေလှမ်းတစ်ခုလည်းဖြစ်တယ်လို့တာလီဘန်နဲ့ဆွေးနွေးမှုကိုတာဝန်ယူထားတဲ့အာဖဂန်အစ်စ်မြင့်ငြိမ်းချမ်းရေးကောင်စီကပြောခွင့်ရပုဂ္ဂိုလ်တဦးကပြောပါတယ်။ပထမအကြိမ်ဆွေးနွေးပွဲကိုပြီးခဲ့တဲ့ဇူလိုင်လကပါကစ္စတန်နိုင်ငံကပဲအင်ရှင်လုပ်ပြီးကျင်းပခဲ့ပေမဲ့တိုက်ခိုက်ရေးသမားတွေရဲ့အဓိကကောင်းဆောင်မူလာအိုမာဟာလွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကတည်ဆုံသွားပြီဆိုတဲ့သတင်းထွက်ပေါ်လာတဲ့အကြောင်းစိတ်ဆက်ညှိနှိုင်းမှုတွေရပ်တန့်သွားခဲ့ပါတယ်။တာလီဘန်တွေဟာတည်ဆုံသွားတဲ့ကောင်းဆောင်နေရာကိုဘယ်သူအစားဝင်မလဲဆိုတာနဲ့ပတ်သက်ပြီးအုပ်စုတွေကွဲသွားမှစိုးရိမ်တဲ့အတွက်ဒီသတင်းကိုလွှတ်ဝတ်ထားခဲ့တာလို့ဆိုပါတယ်။ဆွေးနွေးညှိနှိုင်းမှုတွေအသစ်လောက်ဖို့ပြင်ဆင်နေကြတဲ့အချိန်မှာတာလီဘန်တွေရဲ့အဆင့်နဲ့အခြေအနေကိုဘယ်လိုသတ်မှတ်မလဲဆိုတာနဲ့ပတ်သက်ပြီးအမြင်ကွဲပြားနေတာကြောင့်လိလာတုံးသက်သူအချို့ကတော့အောင်မြင်မှုရမယ့်အခြေအနေပေါ်တန်လျာရှိနေကြပါတယ်။